ကျွန်တော်လူငယ်နဲ့တွေ့တယ်။တင်းနန်းတစ်ခုရှိရာနဲ့ထိုင်းမှာနယ်စပ်ကမြောက်ရီမျိုးလေးကိုခဏတာရောက်ဖြစ်ခဲ့ပါတယ်။ကင်ပြည်နယ်ဘက်ဆိုနိုင်ငံတော်ရဲ့ကုန်ကြစရိတ်နဲ့ဖန်အကျဉ်းတော်ထဲမှာ၃နှစ်ကျော်လောက်နေခဲ့ဘူးပေမဲ့ဖန်ရဲ့လွန်ကော့ဂရိတ်တို့မြောက်ရီတို့ကိုရောက်ဖူးတာကတော့ဒါပထမဆုံးအချိန်ပါ။မြောက်ရီကိုကော့ဂရိတ်ကနေတဆင့်စီးရတာဆိုတော့အချိန်နည်းနည်းရတာနဲ့ကော့ဂရိတ်ကောက်ကလက်ထဲမှာရှိတဲ့ဝရောဆန်ရုပ်ထုစီကိုဆရာတင်ဝင်းလိုင်လိုက်ဖို့လို့ခဏရောက်ဖြစ်ခဲ့ပါသေးတယ်။1992ခုနှစ်မှာထုလုပ်ခဲ့ပြီးပျက်စီးယိုရင်းနေပြီဖြစ်တဲ့ရုပ်ထုကိုပြန်လည်မုံမှန်ထားတယ်ဆိုပေမဲ့ထုံးစံအတိုင်းဘိုးချုပ်ကတောချုံအောင်ကြားထဲမှာပါပဲ။ဘယ်သူမှလည်းတခုတ်တရကြည့်ရှုကြဂါရဝပြုကြတာမျိုးတွေမတွေ့ရပါဘူး။မြို့တစ်မြို့ရောက်တိုင်းဘိုးချုပ်ကျေးဇူးရှိလားလို့မေးမိပြီးအရောက်သွားတတ်တဲ့ကျွန်တော်ကပဲပိုလုံးနေသလားလို့ကိုကိုကိုတွေးမိပါသေးတယ်။ဘိုးချုပ်ကိုအလေးပြုနေရင်တခါကရေးခဲ့ဦးတဲ့စာသားလေးကိုတော့အတိရလိုက်မိတယ်။အာဇာနည်တွေတရေကောင်းတွေရဲ့စွန့်လွတ်နေတာခံမှုကိုအတိမတ်ပြုမှုတွေပါရှာလာတဲ့အခါအာဇာနည်တရေကောင်းဆိုတဲ့ဝေါ်ဟာရတွေပျောက်ကွယ်သွားနိုင်တယ်။တမိုင်းရဲ့တာဝန်ကိုပခုံးလဲယူကြမဲ့လူငယ်မျိုးဆက်တွေဟာတိုင်းပြည်နယ်လူမျိုးအတွက်လူသားတွေအတွက်ကိုကျိုးအပ်တာမဖက်ပဲဘဝတစ်ခုလုံးပေးဆက်ကျေနပ်ခဲ့ကြတဲ့လူအာဇာနည်တွေတရေကောင်းတွေရဲ့ပုံရိပ်ကိုအားကြအတူယူခြင်းစိတ်တွေပေါပွားရှင်တန်နေတဲ့လို့ထင်ပါရယ်အဲ့ဒီအတွက်တမားရဲ့မှန်ကူကွက်တွေအဖြစ်သုံးတော်ခံပြီးခစ်တခစ်နဲ့တခစ်ကိုသွေးစင်းဆက်ပေးတဲ့ကြောက်ရွံ့ကြေးရွံ့တွေဟာအရေးကြီးပါတယ်ပြတိုက်ပြကန်းတွေဟာအရေးကြီးပါတယ်စာအုပ်မှတ်တမ်းတွေဟာအရေးကြီးပါတယ်ဘိုးချုပ်ကြောင့်ရေးတဲ့စာတွေဘိုးချုပ်ရဲ့ဓာတ်ပုံတွေဘိုးချုပ်ကြေးရွံ့ဘိုးချုပ်ကြောက်ရွံ့တွေဟာဘိုးချုပ်လိုစိတ်သက်ရှိတဲ့သူတွေထပ်မံဖြစ်တည်လာဖို့အတွက်စိတ်ပိုင်းဆိုင်ရာအထောက်ပံ့တွေပေးနိုင်ပါတယ်စစ်တပ်တွေကတပ်မတော်သားတွေကိုဘိုးချုပ်အောင်ဆန်းနဲ့အဆက်အသွယ်ပြတ်နေအောင်အုံနောက်ဆေးပစ်ပြီးစီးချထားတာမျိုးကတော့အောင်ဆန်းစိတ်ဓာတ်တွေခေါင်းပါလာအောင်လုပ်တဲ့စစ်အာဏာရှင်ရဲ့နှီးပြူဟာတစ်ခုလို့ပြောရမှာပါပဲမျိုးဆက်သစ်တက်မတော်သားတွေအနေနဲ့တတိထားတဲ့အချက်ပါကိုကိုရိုင်းရဲ့ကလေးဘဝကိုပြန်တွေးကြည့်လိုက်ကြပါကိုမြင်လိုက်ကြားလိုက်သိရှိလိုက်ရတဲ့သူတယောက်ယောက်ဟာကိုယ့်ရဲ့ဆံပြပုဂ္ဂိုလ်တယောက်ဖြစ်လာပြီးသူ့ရဲ့ပုံရိပ်ဟာကိုယ့်စိတ်ထဲဆွဲနေတတ်ပါတယ်အဲဒီတော့ဒီနေ့လူငယ်တွေဖြစ်လာပြီးတိုင်းပြည်တာဝန်ကိုထမ်းကြမဲ့ကလေးငယ်တွေကိုဘသူတွေနဲ့တွေ့ပေးမလဲဘသူတွေနဲ့မိတ်ဆက်ပေးမလဲလူကြီးတိုင်းစဉ်းစားကြစေချင်ပါတယ်ကျွန်တော်မှသားတယောက်သာရှိမယ်ဆိုရင်သူ့ကိုဘိုးချုပ်ကျေးရွတ်တွေရှိအားခေါ်ခေါ်သွားပြီးဘိုးချုပ်ရဲ့အကြောင်းတွေကိုကျွန်တော်ပြောပြနေမိမှာသိကြပါတယ်ဘိုးချုပ်အဆန်းအကြောင်းရှင်းပြပြီးတဲ့အခါမတရားမှုကိုခေါင်းကုန်မခံပဲအသက်ပေးဆန့်ကျင်ခဲ့တဲ့ဘိုးအောင်ကျော်အကြောင်းသားကိုပြောပြချင်ပါတယ်ပြီးတော့ထောင်နိုင်ရန်ထက်ထက်ကိုဖောက်ထွက်ရဲရင်ခဲ့ကြတဲ့မန်ဒဲလာမင်းကိုနိုင်သူတို့တွေအကြောင်းနဲ့သားကိုပြောပြရမယ်သမီးလေးရှိလာခဲ့ရင်လည်းပြန်ပြောပြခြင်းစရာကောင်းလောက်အောင်သမိုင်းလှခဲ့ကြတဲ့အမျိုးသမီးကြီးတွေရှိခဲ့ကြပါတယ်ရှိနေကြပါတယ်နိုင်တင်ဂေးမာသာထရီဆာအောင်ဆန်းစုကြည်တို့တွေအကြောင်းသမီးလေးကိုပြောပြခြင်းပါတယ်ကလေးငယ်တွေရဲ့ဆံပြပုံကိုတွေဟာစစ်ဘလူးတွေဖြစ်နေတာမကောင်းပါဘူးကလေးတွေရဲ့ဆံပြပုံကိုဟာကိုရီးယားမင်းသားတွေဖြစ်နေတာတိတ်မကောင်းပါဘူးကလေးတွေရဲ့ဆံပြပုံကိုတွေဟာလျှက်ပေါ်လော်လီတဲ့မော်ဒန်မာလေးတွေဖြစ်နေတာဟာလည်းတိတ်မကောင်းလှပါဘူးဒါပေမဲ့ခက်တာကကလေးငယ်တွေအချိန်နဲ့မျှမြင်နေရတဲ့ပုံရိပ်တွေဟာစစ်သွေးကြတွေအစွန်းရောက်တွေအာနာရှင်တွေကိုရီးယားမင်းသားမင်းသမီးတွေအဖော်အချွတ်တွေမော်ဒန်မာလေးတွေဖြစ်နေပါတယ်ကျွန်တော်တို့နိုင်ငံမှာဆိုပိုဆိုးမယ်ထင်ပါတယ်လင်ကွန်းကိုဗန်ဂိုးကိုမသိကြပေမဲ့ဂူဂျွန်ဖြိုးကိုတော့သိကြပါတယ်မာသာထရီဆာဒိုင်အနာကိုမသိကြပေမဲ့ဇွန်တင်စာကိုတော့သိကြပါတယ်ဒီလိုဖြစ်နေတာဟာအစိုးရနဲ့ပညာရေးစနစ်မှာတာဝန်ရှိတယ်လို့ပဲမိဘတွေမှလည်းအများကြီးတာဝန်ရှိပါတယ်နောက်တစ်ခုကကလေးဖတ်စာပေတွေစိတ်သုံးလာခြင်းကိစ္စကလည်းပြဿနာပါပဲကျွန်တော်တို့ငငယ်ကဆိုမောင်စုပါဒီလုံးမောင်တီထွင်စတဲ့ကာတွန်းဆက်ကောင်လေးတွေနဲ့ကြီးပြင်းခဲ့ရတဲ့အတွက်မကောင်းသူပဲကောင်းသူကယ်မယ်ဆိုတဲ့တို့ရဲ့စိတ်ဓာတ်တွေကကျွန်တော်တို့ရဲ့မသိစိတ်ကိုရိုက်ခတ်ပါတယ်အခုတော့ကလေးငယ်တွေအတွက်အဲ့ဒီလိုဆက်ကောင်မျိုးတွေမရှိတော့တဲ့အပြင်ကလေးတွေဆော့ကစားနေကြတဲ့ဂိမ်းတွေကိုကြည့်လိုက်တဲ့အခါကောင်းတာမကောင်းတာအသာထားတစ်ဖက်နဲ့တစ်ဖက်ပြင့်မယ်ခတ်မယ်တတ်မယ်ဖြတ်မယ်ဆိုတဲ့ကစားနည်းတွေများနေတာကိုတွေ့ရပါတယ်လူငယ်တယောက်ရဲ့ငယ်ဘဝဖြတ်သန်းမှုတွေဟာအဲ့လူငယ်ရဲ့အတွေးခေါ်ယူဆတွေကိုအတိုင်းအတာတစ်ခုထိပြထမ်းပါတယ်။ပြင်လို့မရဘူးလားလို့မေးရင်ပြင်လို့ရတယ်လို့ဖြေနိုင်ပေမဲ့ငငယ်ကလေးတွေကအခိုင်အမာတိဆောက်ခဲ့တဲ့စိတ်အခြေအနေတစ်ခုလောက်တော့မမြဲမြံနိုင်ဘူးလို့ဆိုရမှာပါ။အဲ့တော့ကလေးငယ်တွေရဲ့ဝန်းကျင်မှာဘာတွေကိုထားမလဲ။ကလေးငယ်တွေကိုဘာတွေနဲ့မိတ်ဆက်ပေးမလဲ။ကလေးငယ်တွေရဲ့စံပြပုံကိုယ်တွေအဖြစ်ဘသူတွေနဲ့ထိတွေ့စေမလဲ။အဲ့ဒီမိကုန်းတွေကိုအဖြေထုတ်ပြီးလက်တွေ့လောက်ကြစေချင်ပါတယ်။အင်္ဂါကလေးငယ်တွေကိုဗိုလ်ချုပ်ကျေးရွှေရှိရာစီခေါ်သွားပြီးဗိုလ်ချုပ်အကြောင်းတွေပြောပြပေးခြင်းဟာတိုင်းပြည်ရဲ့အနာဂတ်အတွက်အရေးပါတဲ့ရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တယ်ဆိုတာကိုမိဘတိုင်းသိစေချင်ပါတယ်ကျွန်တော်တို့ရဲ့ကလေးငယ်တွေအားလုံး မြင့်မြတ်တဲ့စိတ်ဓာတ်တွေပိုင်ဆိုင်တဲ့သူရဲကောင်းတွေဖြစ်တာကြီးပြင်းလာကြမယ်ဆိုရင်အနာဂတ်ဟာရွှေတိပြီးနေမှာတေးကြပါရယ်ချက်ချင်းမြတ်တာကိုမြန်လို့ပါဉာဏ်ပညာကိုတန်ဖိုးထားပါအမှုပညာကိုခံစားရပါစေကျွန်တော်နေဖုံးလက်ပါ